မြန်မာနိုင်ငံတော်ဝန်ဆရာနာသိန်းဆန္ဒပြပွဲတွေဆက်လက်ပေါ်ပေါက်နေရမှာဒီကနေ့လည်းရန်ကုန်မြို့နယ်တချို့မှာဆန္ဒပြပွဲတွေရှိပါတယ်။
ရန်ကုန်မြို့စူးလီတဝိုင်းမှာစစ်ကောင်စီစန့်ကျင်ဆန္ဒပြတဲ့လူငယ်တို့အီစတာပွဲတော်နေ့အထိမ်းအမှတ်ကျဲဥပေါ်မှာစာတမ်းတွေရုပ်ပုံတွေရေးဆွဲပြီးတော့လူတွေကိုလိုက်ပြီးတော့ဝေဘေးခဲ့ပါတယ်။အီစတာဆိုတာကညနေကျဲတန်လင်းစတင်ခြင်းနဲ့ဘဝတည်ကိုရည်ညွှန်းတဲ့လူဆိုပါတယ်။ဒီနေ့မှာကျမတို့ရေးဆွဲတဲ့ဒီအီစတာအက်ကလေးတွေကမြန်မာနိုင်ငံရဲ့လူဦးတော်လမ်းကိုပူဇော်ပြပါတယ
တင်နန်းဆီယာမတူက VOA ကိုပြောတာပါရန်ကုန်တောင်ဝင်းကျောင်းမြောင်းဘက်မှာလဲဆန္ဒပြလူငယ်တချို့ကိုရဲတပ်ဖွဲ့ဝင်တွေဘက်ကအကြမ်းဖက်ရိုက်နှက်ဖမ်းဆီးမှုတွေရှိခဲ့ပါတယ် February 1ရက်နေ့နောက်ပိုင်းစစ်အုပ်ချုပ်ရေးကောင်စီအာဏာသိမ်းပြီးနောက်ပိုင်းဆန္ဒပြပွဲတွေကိုစစ်တပ်ကဇက်တိုက်အင်အားသုံးနှိမ်နင်းနေရာကြောင့်စနေနေ့နောက်ပိုင်းအထိတည်ဆုံသူအနည်းဆုံး989ယောက်ရှိပြီးဆန္ဒပြပွဲတွေအတွင်းမှာဖမ်းဆီးခံရသူ2650ကျော်ရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကပြောပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့ CNN ညွတ်တန်သတင်းဌာနကနိုင်ငံတကာရေးရအကြီးတန်းသတင်းတောက် Clarissa Ward ကနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီသတင်းပြန်ကြားရေးအဖွဲ့ခေါင်းဆောင်လည်းဖြစ်ပြန်ကြားရေးဒုတိယဝန်ကြီးလည်းဖြစ်တဲ့ပုံမွှေချုပ်ဇော်မင်းထွန်းကိုတွေ့ဆုံမင်းမြဲနေတဲ့ဓာတ်ပုံတွေလူမှုကွန်ရက်ပေါ်တက်လာခဲ့ပါတယ်။စစ်ကောင်စီဘက်ကရောCNN သတင်းတောက်ဘက်ကပါအခုလိုတွေ့ဆုံမင်းမြတ်မှုနဲ့ပတ်သက်လို့တော့အခုအချိန်ထိသတင်းထုတ်ပြန်တာမရှိသေးပါဘူး။